ထိုင်းနိုင်ငံတောင်ပိုင်းကအပန်းဖြေမြို့ဖြစ်တဲ့ဖူးခဲကမ်းခြေပင်လယ်ပြင်မှာရာသီဥတုချမ်းတမ်းရာကခီးသွွား130ကျော်လိုက်ပါသွားတဲ့တင်မော်နှစ်ဆင်တိမ်းမောက်ခဲ့ပြီးအနည်းဆုံးလူ9ဦးပျောက်ဆုံးနေကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တင်မော်ဒဇင်ပေါ်ကလူပေါင်း90ကိုကယ်တင်နိုင်ခဲ့ပေမဲ့ခုနှစ်ဦးကတော့ပျောက်ဆုံးနေစေဖြစ်ကြောင်းဖူးခက်ခရိုင်ရဲမှူးထီယာပူတစ်ချရွန်ကပြောဆိုခဲ့တာပါ။မနေ့ညနေပိုင်းမှာတိမ်မောက်ခဲ့တဲ့သင်္ဘောပေါ်မှာတော့တရုတ်နိုင်ငံသားခီးသွွားတွေစီးနင်းလိုက်ပါခဲ့ကြောင်းလည်းပြောပါတယ်။တရုတ်နဲ့ဥရောပကခီးသွွား39ဦးပါဝင်နဲ့နောက်သင်္ဘောဒဇင်ပေါ်ကခီးသွွားတွေကတော့သင်္ဘောကနေအရေးပေါ်စွန့်ခွာခဲ့ကြရပြီးနောက်ကယ်ဆယ်ပြီးကမ်းမော်ကိုပို့ဆောင်ပေးလိုက်ကြောင်းလည်းခရိုင်ရဲမှူးကပြောပါတယ်။တိုင်းလေကြီးနေတဲ့ပင်လယ်ပြင်မှာငါးပန်းဆက်လေတချို့အနည်းအနားမှရှိနေပြီးအသက်ကယ်ရာဘာလှေတွေပေါ်မှာလိုက်ပါလာတဲ့အရေးပေါ်ကယ်ဆယ်လာသူတွေရဲ့ဓာတ်ပုံတွေကိုလည်းဒေသခံသတင်းဌာနတွေကဖော်ပြခဲ့ကြတာပါ။တင်ပေါ်တိမ်မှောက်မှုနှစ်ခုဆက်ဆက်မှုရှိတယ်လို့တော့သတင်းမကြားရပါဘူးရှင်။